အမေရိကန်ပြည်အောင်စုအနေနဲ့တရုတ်နိုင်ငံကိုဆီမီကွန်ဒက်တာတပိုင်းလက်ကူးပစ္စည်းတွေဆက်ပြီးတော့ရောင်းချသွားမယ်ဆိုပေမဲ့တရုတ်ကသူ့ရဲ့စစ်တပ်တွေလုံနေတဲ့စွမ်းရည်မြင့်တဲ့ပစ္စည်းတွေတော့မပါဝင်ဘူးလို့အမေရိကန်ကုန်သွယ်ဝင်ကြီးဂျီနာရေမန်ဒူကပြောပါတယ်။စွမ်းရည်အမြင့်ဆုံးဖြစ်တဲ့ညံရည်တုချစ်ပြားလေးတွေကိုတော့အမေရိကန်ကဘယ်တော့မှတရုတ်ကိုရောင်းပြီးမှမဟုတ်ဘူးလို့ကုန်သွယ်ဝင်ကြီးကဒီ CNN သတင်းဌာနနဲ့တင်းနှူးနေနေတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုပါတယ်အမေရိကန်ကုန်သွယ်ဝင်ကြီးရေမန်ဒိုဟာတရုတ်တာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာမကြာသေးခင်ကတွေ့ဆုံပြီးတဲ့နောက်အမေရိကန်တရုတ်ဆက်သွယ်စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စရအတော်များများကိုဆွေးနွေးခဲ့ပါတယ်။အဲဒီနောက်တရုတ်ခီးစင်နဲ့ပတ်သက်ပြီးတော့သတင်းဌာနအင်တာဗျူးတွေအတော်များများလုပ်ခဲ့တာပါ။ဩဂတ်စ်လနှောင်းပိုင်းတရုတ်ကသွားမဲ့ခီးစင်မတိုင်ခင်လေးမှာပဲသူ့ရဲ့အီးမေးလ်တွေကိုတရုတ်ကကြားပြတ်ဖောက်ယူခဲ့တယ်ဆိုတာကိုသူသိရှိတဲ့အကြောင်းတရုတ်တာဝန်ရှိသူတွေကိုဒဲ့ပြောခဲ့တယ်လို့ကုန်သွယ်ဝင်ကြီးရေမန်ဒိုက NBC မေးမြန်းခန်းတစ်ခုမှာပြောပါတယ်။CNN မင်းမြန်းကမှာတော့တရုတ်ဘက်ကဒါကိုသူ့ကိုမသိသလိုရွေချက်ရှိရှိဒီအခြေအနေကိုမသိသလိုပဲသူတို့အနေနဲ့ရွေချက်ရှိရှိစောင့်ရတာမျိုးမရှိဘူးလို့တုံ့ပြန်တဲ့အကြောင်းပြောပါတယ်။ဒါပေမဲ့ဒီလိုမျိုးဆက်ပြီးတော့လုပ်နေမယ်ဆိုရင်တော့အပြန်အလှန်ယုံကြည်မှုတိစောက်ဖို့ခက်မယ်ဆိုတာကိုတော့တရုတ်တာဝန်ရှိသူတွေကိုသူသတိပေးပြောခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်တရုတ်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေလိုအပ်ကြရာပို့ပြီးတော့ခက်ခဲအောင်လို့တရုတ်ဘက်ကလုပ်နေတယ်လို့တရုတ်တာဝန်ရှိသူတွေကိုသူပြောဆိုခဲ့တဲ့အကြောင်း CBS သတင်းဌာနအင်တာဗျူးမှာလည်းပြောပါတယ်။အမေရိကန်ကုမ္ပဏီတွေအတွက်ထင်သာမြင်သာရှိတဲ့ပတ်ဝန်းကျင်နဲ့ရှင်ပြိုင်မှုမျှစေတဲ့ဈေးကွက်တွေရှိစေဖို့လိုရဲဆိုတာကိုပြောခဲ့တဲ့အကြောင်းနောက်နှစ်ဖက်တည်ငြိမ်တဲ့ကုန်သွယ်မှုဆက်ဆံတွေရှိဖို့တရုတ်ဘက်ကလက်လျောလာမယ်လို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းလည်းပြောပါရယ်အမေရိကန်နဲ့တရုတ်ကြားနှစ်ဆင်ကုန်သွယ်မှုတန်ဖိုး900ဘီလီယံကျော်ရှိနေပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းနှစ်နိုင်ငံကြားမှာတင်းမာမှုတွေတိုးလာတာမို့လို့အမေရိကန်လုပ်ငန်းတွေတရုတ်မှာလုတ်ကင်ဖို့အတွက်ပိုပြီးတော့စင်ကာပူချက်တွေရှိလာနေပါရယ်ခင်ဗျာ